မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဖမ်းဆီးထားသူရာနဲ့ချီပြီးပြန်လွတ်ပေးလိုက်ပြီးမြန်မာသားစုကခေါင်းဆောင်တွေပါဝင်ဆက်လက်ဖမ်းဆီးထားသူတွေအားလုံးကိုပြန်လွတ်ပေးဖို့ကုလသမဂ္ဂကတောင်းဆိုလိုက်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆက်စစ်ကြီးနဲ့သမ္မတဦးမြင့်ပါဝင်ဥပဒေမဲ့ဖမ်းဆီးထားတဲ့တခြားသူတွေကိုပါပြန်လွတ်ပေးဖို့ကုလသမဂ္ဂတွင်ရင်မှုချုပ်ရဲ့လက်ထောက်ပြောခွင့်ရဖောရင်ဟက်ကာဗိုလ်ရုံးနေမှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။ရန်နယ်ချီရဲ့ဆန္ဒပြသူတွေကိုပြန်လွတ်ပေးလိုက်ပြီးမြန်မာတွေအရက်ဖက်လူမှုဖွဲ့စည်းကလူပုဂ္ဂိုလ်တွေပါဝင်ဥရင်မဲ့ဆက်လက်ဖမ်းဆီးခံရတဲ့လူရက်တွေအပေါ်စိုးရင်ကြောင့်လည်းပြောဆိုခဲ့ပါတယ်။ကုလသမဂ္ဂတွင်မှုချုပ်ယုံကတော့မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးနောက်ဆက်တွဲကြုံနေရတဲ့အခြေအနေကိုအနီးကပ်စောင့်ကြည့်နေကြောင်းနဲ့လူညွန့်ရေးတပ်ဖွဲ့တွေလက်ချက်ကြောင့်အိမ်ထဲမှာရှိနေတဲ့ခုနှစ်ရွယ်ကလေးတူသေဆုံးရတဲ့အပေါ်အထူးစိတ်မကောင်းဖြစ်ရကြောင်းလည်းပြောဆိုထားပါတယ်။ရှိသင်းပါတဲ့မြန်မာနိုင်ငံမှာတက်မြော်နေချောက်တော့မဲ့အချိန်မှာလူညွန့်ရေးတပ်ဖွဲ့အနေနဲ့ထင်းထင်းထင်းထင်းဆောင်ရွက်ဖို့လည်းတိုက်တွန်းထားပါတယ်။မြန်မာနိုင်ငံမှာဆက်လက်ဖြစ်ပေါ်နေတဲ့ရာဇဝတ်မှုတွေနဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ခံမှုရှိဖို့လိုအပ်ကြောင်းလည်းကုလသမဂ္ဂတွင်ရင်မှုချုပ်ရဲ့လက်ထောက်ပြောခွင့်ရကထုတ်ပြန်ညမှာပြောဆိုခဲ့တာပါ။ကုလသမဂ္ဂတွင်ရင်မှုချုပ်နဲ့အထူးကိုယ်စားလှယ်တို့ကလည်းမြန်မာနိုင်ငံမှာလူခွင့်ရေးနဲ့ဒီမိုကရေစီစနစ်ပြန်လည်ပေါ်ထွန်းရေးနိုင်ငံတကာရဲ့အကူအညီနဲ့ဆက်လက်ကြိုးပမ်းနေကြောင်းလည်းပြောဆိုထားပါတယ်။